Welcome to the Voice of America in Burmese.
Mingla mnet kin ma shin 2019 ခုနှစ်ဩဂုတ်လ16ရက်တောက်ကြနေမနေ့ကင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနေ့ကင်စီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ American Democrat လွှတ်တော်အမှန်နှစ်ဦးကိုအစ္စရေးကမနေ့ကပြည်ဝင်ခွင့်ပိတ်လိုက်ပါတယ်။ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီချင်ပင်အနေနဲ့ဆန္ဒပြလူငယ်တွေနဲ့တွေ့ဆုံတင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။ Britain ရေပိုင်နဲ့ Gibraltar အနီးမှာထိန်းသိမ်းထားတဲ့အီရန်ရေနံတင်သင်္ဘောကြီး Grace 1 ကိုဒီကနေ့ကြာသပေးနေမှာပြန်လွှတ်ပေးလိုက်ပါတယ်။ဒီကလိုထိတ်တန့်ရောက်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ညူကြီး
။ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေကထောင်နဲ့ချီပြီးတော့ရှေ့သတင်းဘက်ကစာလို့မြန်မာပြည်ကိုပြန်လာဖို့သဘောတူလိုက်ကြပါပြီ။တခါမြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ရောအာဆီယံကတဆင့်ပါဖိအားပေးမှုတွေရှိတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးက VOA ကိုသိသန့်ဆွေးနွေးကမှအခုလိုပြောပါတယ်။
Well, we have pressed the government of Burma very directly, Vice President Pence, some months back.
နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။ဟောင်ကောင်ကဆန္ဒပြပွဲတွေအရေးတရုတ်သမ္မတကဆန္ဒပြလူငယ်တွေကိုတွေ့တင်တယ်လို့အမေရိကန်သမ္မတပြောတာနဲ့တစ်ချိန်နဲ့ဘယ်နိုင်ငံကမှဝင်ရောက်မဆွတ်ဖက်တင်တဲ့အကြောင်းကိုလည်းတရုတ်သံအမတ်ကပြောပါတယ်။နောက်တစ်ခါအိန္ဒိယနဲ့ကက်ရှမီးယားဒေသမှာတံပြန်တိုက်ခိုက်မှုတွေတွင်အိန္ဒိယစစ်သား9ယောက်သေဆုံးသွားပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သိအောင်လည်းကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
American Democrat လွှတ်တော်အမန်နအူးဖြစ်တဲ့ Ian Omar နဲ့ Rashida Tlaib တို့ကို Israel ကမနေ့ကပြည်ဝင်ခွင့်ပိတ်လိုက်ပါတယ်။သူတို့နှစ်ဦးက Israel နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့တယ်လို့ Palestine ပေါ်ထားတဲ့သူတို့ရဲ့သဘောထားတွေကြောင့်အခုလိုကြားမြင်လိုက်တာလို့ဆိုပါတယ်။သူတို့နှစ်ယောက်ဟာမကြခင်ရက်တွေအတွင်းမှာ Israel နဲ့အနောက်ဖက်ကမ်းကမြို့တော်တော်များများကိုတွားရောက်ဖို့ပြင်ဆင်ထားတာပါ။ဒီကဘာပေါ်မှာ Israel ရက်တီပိုင်ခွင့်ရှိတာကိုမလိုလားတဲ့သူတွေကိုပြည်ဝင်ခွင့်မပေးတာတရားမျှတတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Israel နိုင်ငံကြားရေးဒုတိယဝန်ကြီး Tzipi Hotovali ကပြောပါတယ်။ကြေညာချက်ထွက်ပေါ်လာပြီးမကြခင်မှာပဲဒီမျိုးသမီးနှစ်ယောက်ကို Israel ကလက်ခံစရာအကြောင်းမရှိသလိုသူတို့နှစ်ယောက်စလုံးဟာ Israel ကိုမုန်းတယ်လို့ဂျူးလူမျိုးတွေကိုလည်းမုန်းတီးနေတဲ့သူတွေဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။သမ္မတရဲ့မှတ်ချက်ဟာဒီမျိုးသမီးတွေကိုမလေးစားရာရောက်တယ်လို့ Israel အနေနဲ့ဒီလိုပြည်ဝင်ခွင့်ပိတ်တာဟာလည်းပျော်ညံ့ရာရောက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတုံ့ပြန်ပါတယ်။ဒီနေ့အစောပိုင်းတုန်းကလူမှုကွန်ရက်မှာဥမာကဂျူးတွေနဲ့ပတ်သက်ပြီးတော့စော်ကားတဲ့အသုံးနှုန်းတွေရေးသားခဲ့တဲ့အတွက်ပါတီတွင်းမှာလည်းပြစ်တင်ဝေဖန်ခဲ့ရပါတယ်။ Israel ကအခုလိုဝင်ခွင့်ပိတ်လိုက်တာဟာ American လွှတ်တော်အဖွဲ့ဝင်တဦးထမ်းဆောင်ရမယ့်တာဝန်တွေကိုတားမြစ်လိုက်တာပဲဖြစ်တယ်လို့ဥမာကပြောပါတယ်။
ဟောင်ကောင်မှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေပြည်လည်သွားဖို့ရည်တရုတ်သမ္မတရှီဂျင်ပင်အနေနဲ့ဆန္ဒပြလူငယ်တွေကိုကိုယ်တိုင်ကိုကြားတွေ့တင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့က Twitter ကနေတိုက်တွန်းခဲ့ပါတယ်။သမ္မတရှီကိုသူကောင်းကောင်းသိကြောင်းသမ္မတရှီကကောင်းဆောင်ကောင်းဖြစ်တယ်လို့ပြည်သူတွေလေးစားခံရသူတူလည်းဖြစ်ကြောင်းဆန္ဒပြသူတွေနဲ့ကိုယ်တိုင်ကိုကြားတွေ့ဆုံဆွေးနွေးမယ်ဆိုရင်ဟောင်ကောင်ရေးပျော်ပျော်ရွှင်ရွှင်နဲ့အဆုံးသတ်သွားမယ်ဆိုတာတန်တရားမရှိကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟောင်ကောင်သွားဖို့ရည်ကိုတော့တရုတ်ဆွေးရဘက်ကပြောကြားထားခြင်းမရှိပါဘူး။ကြတာပရိနေပါပဲပရိနေငါဆိုင်ရာတရုတ်သားမကြီးလီယူရှောင်မင်းကတော့ဟောင်ကောင်ရဲ့ပြည်တွင်းရေးကိုဗဲနိုင်ငံသားတိုက်မိကားမှဝင်ရောက်မဆွတ်ဖက်တင်ကြောင်းနဲ့ဟောင်ကောင်ရေးဆိုးရွားလာရင်တရုတ်နိုင်ငံအနေနဲ့လက်ပိုက်ကြည့်နေမှာမဟုတ်ကြောင်းလဲပရိနေငါလန်ဒန်မြို့မှာပြည်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
ဗြိတိန်ရေပိုင်နဲ့ Gibraltar ဒေသအနီးဗြိတိန်ထိန်းသိမ်းထားတဲ့အီရန်ရေနံတင်သင်္ဘောကြီး Grace 1 ကိုအမေရိကန်ကကန့်ကွက်နေတဲ့ကြားမှာပဲမနေ့ကြာသပတေးနေ့ကပြန်လွှတ်ပေးလိုက်ပါတယ်။ရေနံတွေကိုစီးရီးယားကိုမပို့ဘူးလို့အီရန်ဘက်ကကြေပြူအမခံချက်ရပြီးတဲ့နောက်မှာအခုလိုလွှတ်ပေးလိုက်တာပါ။ဒီရေနံတင်သင်္ဘောကြီးကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်ဆိုတဲ့တန်တရားဖြစ်စရာဘာအကြောင်းပြချက်မှမတွေ့ဘူးလို့ Gibraltar ဝန်ကြီးချုပ် Fabian Picardo ကကြေညာချက်မှဖော်ပြပါတယ်။ဇူလိုင်လ4ရက်နေ့ကဗြိတိန်ကထိန်းသိမ်းထားတဲ့ဒီသင်္ဘောကြီးကိုအစောပိုင်းကအမေရိကန်ကပြန်မလွှတ်ပေးဖို့လိုလားတဲ့အရေးအယံတွေပြခဲ့တာပါ ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American ဘက်ကစာရေးသားတောင်းဆိုတာမျိုးတော့မရှိခဲ့ဘူးလို့ Gibraltar တရားသူကြီးချုပ် Anthony Dudley ကပြောပါတယ်။တင်မောကြီးဘယ်တော့ထွက်ခွာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီရင်းနှင်းတင်တင်မောကြီး Gibraltar ရေးပြင်ပိုင်နဲ့တဝိုက်မှာရှိနေသေးပြီး American အနေနဲ့တင်မောကိုထိမ့်သိမ့်ဖို့ကြိုးစားလာနိုင်ပါတယ်။အီရန်ဘက်ကတော့ဒါဟာနိုင်ငံတကာရေးပိုင်နဲ့ဖြစ်ပြီးတင်မောကစီးရီးယားကိုသွားမှာမဟုတ်တဲ့အတွက်ပြန်လွှတ်ဖို့အဆက်မပြတ်တောင်းဆိုနေကြတာပါ။2015နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်မှာရေနံတင်သမောတွေနဲ့ပတ်သက်တဲ့အငင်းပွားမှုတွေကအမေရိကန်နဲ့အီရန်ကြားထိတိုက်ပြဿနာတွေကတခုလည်းဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ထောက်လှမ်းရေးကြီးကဲနေရာပြန်လည်ခန့်အပ်ဖို့စီစဉ်နေချိန်ထိတ်တန့်ထောက်လှမ်းရေးအရာရှိကြီးနှစ်ဦးကတော့နောက်နှစ်ရက်အကြာမှာရာထူးကစွန့်ခွာတော့မှာဖြစ်ပါတယ်။တရုတ်နဲ့ဖြစ်နေတဲ့တင်မာမှုဟောင်ကောင်စာနာပြပွဲတွေအရှိမြင့်မားလာချိန်မှာပါရှမင်လက်ကွေးနဲ့ကိုရီးယားကျွန်းဆွယ်စတဲ့နေရာတွေပြဿနာတွေကြီးထွားပွဲရှိနေချိန်မှာအမေရိကန်မျိုးသားထောက်လိုင်းရဲ့ညွှန်ကြားမှုဒန်ကော့စ်နဲ့လက်ထောက်ဆူးဂေါ်ဒန်တို့နှုတ်ထွက်မှုဖြစ်လာတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒန်ကော့စ်နှုတ်ထွက်တဲ့ကိစ္စကိုပြီးခဲ့တဲ့လနောက်ဆုံးပတ်မှာကြေညာခဲ့ပြီးသူ့ကိုဆက်ခံမဲ့သူဖြစ်နိုင်ခဲ့တဲ့ဆူးဂေါ်ဒန်နှုတ်ထွက်မဲ့ကိစ္စကိုတော့နောက်နှစ်ပတ်အကြာမှာ Twitter ပေါ်ရေးသားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆူဂေါ်ဒန်ကတော့သူနှုတ်ထွက်ရမယ့်ကိစ္စနဲ့ပတ်သက်ပြီးသူမနှုတ်ထွက်ခြင်းပေမဲ့ဒါဟာနိုင်ငံကိုချစ်မြတ်နိုးတဲ့စိတ်ပြသခြင်းဖြစ်တယ်လို့မှတ်ချက်ချခဲ့ပါတယ်။နိုင်ငံသားဝန်ကြီးမိုက်ပမ်ပီယိုကလည်းသူဟာထောက်လိုက်ရဲ့အတိုင်းအဝန်ရဲ့စွမ်းရည်ကိုခိုင်မာစေခဲ့သူတစ်ခုဖြစ်တယ်လို့ဒန်ကော့စ်ကိုချီးကျူးလိုက်ပါတယ်။သမ္မတထရမ့်ဟာသူရာထူးဆက်ခံပြီးမကြမီပါပဲ။တချိန်ကဂျာမနီနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဖြစ်ခဲ့ဖူးတဲ့ Republican အောက်လွှတ်တော်မှဟောင်းကော့စ်ကိုထောက်လိုက်ရဲ့အကြီးအကဲဖြစ်ရွေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မှန်ကန်တဲ့ပြောကြားမှုတွေကိုလွှတ်တော်အမတ်တွေထောက်လိုက်ရဲ့အရာရှိဟောင်းတွေကချီးကျူးထောက်ပံ့ပြုကြပေမဲ့သမ္မတရဲ့အယူအဆတွေနဲ့မကြာခဏပဲထိတ်တိတ်တွေ့နေခဲ့တာဖြစ်ပါတယ်ခင်ဗျ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဆီယံအဖွဲ့ကတဆင့်ဖိအားပေးလှုပ်ဆောင်တာတွေလည်းရှိကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton က VOA က Greta Van Susteren နဲ့တီးသန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ်
Well, I think fundamentally you have to pursue American national interest and even in crises where there's great human tragedy involved we simply don't have the resources to
လူခွင့်ရေးဆန္ဒမှုဆိုင်ရာအကူအညီပေးရစတဲ့ပဋိပက္ခများစွာကိုကင်တွဲဖြေရှင်းတဲ့နေရာမှာအမေရိကန်ရဲ့အကျိုးစီးပွားကိုသာဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းနိုင်ငံတကာရေးရာတွေနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ရည်တည်ချက်ကိုအမျိုးသားလုံခြုံရေးအကြံပေး John Bolton ပြောသွားတာပါနိုင်ငံတစ်ခုမှဖြစ်နေတဲ့ပဋိပက္ခတွေပြည်လဲရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအိမ်နီးချင်းနိုင်ငံတွေကိုဖိအားပေးခြင်းကပို့ပြီးတော့ထိရောက်မယ်လို့ယူဆကြောင်းလဲသူကပြောပါတယ်။အမေရိကန်နီးနဲ့မြန်မာဆွေရကိုတိုက်ရိုက်ဖိအားပေးပြောဆိုတာတွေရှိတယ်လို့ပြီးခဲ့တဲ့လပိုင်းကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒုသမ္မတမိုက်ပန်စ်ကဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့အမေရိကန်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောခဲ့တယ်လို့လည်း Mr. Bolton ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေနေရပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာရှိပါတယ်ဒီအကြောင်းအပြည့်အစုံကိုသတင်းတွေအပြီးမှနှာစင်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်စစ်ဆေးကိုထွက်ခွာသွားကြတဲ့ရိုဟင်ဂျာတွေတဲကထောင်ထဲချေတဲ့လူတွေကိုရှေ့သတင်းဘက်ကစပြီးပြန်လည်လက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနောက်ထပ်အသစ်တစ်ပံသဘောတူညီလိုက်ကြပါတယ်ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်ဖြစ်ရိုဟင်ဂျာတွေပြန်လည်လက်ခံနေရချတာရေးအစီအစဉ်အကောင့်ထဲပေါ်ခဲ့ပေမဲ့မောင်းမမီဖြစ်ခဲ့ရတာပါမြန်မာစစ်ရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။ဒုက္ခသည်2000ကျော်ရဲ့အမြင့်ဆုံးကိုစစ်စစ်အတည်ပြုပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုမကြသေးခင်ကပေးပို့ခဲ့ပြီး3540ကိုသာအတည်ပြုနိုင်သေးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါရယ်။ ်အဂုလာ22ရက်ကစပြီးဒုက္ခသည်ပထမဆုံးအတုပ်ကိုလက်ခံသွားမယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကပြောပါရယ်ရောဂျဒုက္ခသည်တွေပြန်လည်လက်ခံနေရချတာဖို့ပြီးခဲ့တဲ့နှစ်နိုဘာလတုန်းကလုပ်ခဲ့ပြီးမဲ့ဒုက္ခသည်တွေတဲကစန့်ကျင်ကပ်ကွက်တာကြောင့်အစီအစဉ်ပြစ်ခဲ့ရပါတယ်အကြောက်တရားနဲ့တွေးထုတ်လုံဆောင်မှုစကန်တွင်ထိန်းကုန်မရတဲ့အခြေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒပြပွဲတွေအပြီးနောက်ဆုံးမှာပြန်ပို့မယ့်အစီအစဉ်ပြတ်သွင်းသွားခဲ့ပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားဆက်ဆံရေးတင်းမာနေတဲ့ကြားမှာပဲအငင်းပွားပွဲကက်ရှမီးယားနယ်စပ်က log line of control နယ်စပ်မှာပဋိပက္ခတွေဖြစ်ပွားပြီးတော့ပါကစ္စတန်စစ်သား3ယောက်ကြာသာရင်းနေတုန်းကအသက်ခံရပါတယ်။အိန္ဒိယစစ်သား5ယောက်လည်းသေဆုံးသွားကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရကပြောဆိုထားပေမယ့်အိန္ဒိယစစ်တပ်တာဝန်ရှိသူတွေကအိန္ဒိယစစ်သားအသေးအပြောင်းမရှိဘူးလို့ညင်းဆိုနေပါတယ်။တံပြန်တိုက်ခိုက်မှုတွေအတွင်းမှာပါကစ္စတန်စစ်သား3ယောက်သေဆုံးသွားကြောင်းအိန္ဒိယကလက်ခံအတည်ပြုပြောဆိုထားပါတယ်တိုက်ခိုက်မှုတွေပြတ်တောင်းဖြစ်နေသေးကြောင်းအိန္ဒိယဗိုလ်ချုပ်အစစ်ကာဖူကပြောပါတယ်တစ်ဖက်စီကတမျိုးစီပြောတာတွေကိုချက်ချင်းအတည်မပြုနိုင်သေးပါဘူးအိန္ဒိယလက်အောက်ခံကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်သတ်မှတ်ထားတဲ့ဖွဲ့စည်းပုံပါအထူးပြဋ္ဌာန်းချက်ကိုအိန္ဒိယအစိုးရကဩဂုတ်လ9ရက်နေ့မှာပြန်ရုပ်သိမ်းလိုက်တဲ့နောက်နှစ်နိုင်ငံဆက်ဆံရေးတည်တည်တပ်တာပို့ပြီးတော့တင်းမာလာခဲ့ပါတယ်1995ခုနှစ်ဥရောပဘော့စနီးယားစစ်အတွင်းမှာမွတ်စလင်အထူးသဖြင့်အမျိုးသားနဲ့လူငယ်တွေထောင်ထဲချပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုရည်ညွှန်းပြီးတော့အိန္ဒိယကဒီလိုကြံစည်နေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကကြာသာရင်းနဲ့မှာ Twitter ကတစ်စစ်ဆွဆွဲလိုက်ပါတယ
်ဗိုလ်တုံးကတချိန်ထိုးကျဆင်းသွားခဲ့တဲ့ American Stock Share ဈေးနှုန်းဟာကြာသာရင်းနဲ့မှာတော့အတင်းအကျပ်ပြန်လည်မြင့်တက်လာခဲ့ပါတယ်ကြာသာရင်းနဲ့ stock ဈေးကွက်ဖွင့်တဲ့အချိန်မှာ Standard & Poor's က 3.25 ရာခိုင်နှုန်းပြန်လည်မြင့်တက်ခဲ့ပြီး Dow Jones က stock share ကတော့ 3.4 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ Nasdaq ကတော့ stock ဈေးနှုန်းအနည်းငယ်ကျဆင်းသွားခဲ့ပါတယ်။လေးလာသူတွေကကြာသာရင်းနဲ့မှာလက်လီဈေးရောင်းဝယ်မှုမြင့်တက်ခဲ့တာဟာစိတ်ပူပန်နေတဲ့ရင်းနှီးမြှုပ်နှံသူတွေကိုစိတ်အေးစေခဲ့တယ်လို့ဆိုပါတယ်။စားသုံးသူတွေရဲ့ဝယ်လိုအားဟာ American နိုင်ငံစီးပွားရေးအတွက်အားအကောင်းဆုံးမောင်းနှင်အားတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းကလက်လီရောင်းဝယ်မှု 3.8 ရာခိုင်နှုန်းခန့်ခိုင်မာမာနဲ့မြင့်တက်ခဲ့ပါတယ်။ကမ္ဘာအကြီးဆုံးလက်လီကုန်တိုက်ဖြစ်တဲ့ Walmart ကဒီနေ့အတွင်းရောင်းဝယ်အကောင်းဆုံးလအဖြစ်တက်ဖော်ပြခဲ့ပါတယ်။ American နိုင်ငံအတွက်အလုံးလက်မဲ့နှုံနှိမ့်ကြတာနဲ့လောက်ခလာစာနှုံတာအသင်းနဲ့မြင့်တက်မှုကစားသုံးသူတွေရဲ့ယုံကြည်မှုကိုပြန်လည်ရရှိစေခဲ့ပါတယ်။ American နဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲအပေါ်စိုးရိမ်ပူပန်မှုတွေရှိနေတာကြောင့်စီးပွားရေးလုပ်ငန်းဆိုင်ရာရင်းနှီးမြှုပ်နှံဆက်မှုထွက်ကုန်ကဏ္ဍတွေအပါအဝင်တခြားကဏ္ဍတွေမှာတော့တိုးတက်မှုလျော့နေကြဆင်းနေခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ stock ဈေးနှုန်း100ခန်းလုံးကျဆင်းခဲ့သလိုပြင်သစ်နဲ့ဂျာမနီနိုင်ငံမှာလည်း stock ဈေးနှုန်းကျဆင်းမှုအနည်းငယ်ရှိခဲ့ပါတယ်ခင်ဗျာ
2019ခုဩဂုတ်လ16ရက်တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမသစင်အောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရပါမယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားကြတဲ့ရိုဟင်ဂျာတွေကထောင်နဲ့ချီတဲ့လူတွေကိုရှေ့သတင်းဘက်ကစပီးပြန်လဲလက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနောက်ထပ်အသစ်တစ်ဖန်သဘောတူလိုက်ကြပါတယ်ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်အဖြစ်ရိုဟင်ဂျာတွေပြန်လဲလက်ခံနေရာချထားရေးအစီအစဉ်အကောင့်ထဲပေါ်ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ဘူးပါတယ်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လကအာဆာမွတ်စလင်အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုအပြီးမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ထွက်ခွာသွားတဲ့ဖြစ်ရဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။နောက်ထပ်အကြမ်းဖက်မှုတွေကြုံမာဆိုးတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်မလာခြင်းသေးဘူးလို့ဆိုပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။ဒုက္ခသည်2,200ကျော်ရဲ့အမည်စင်းကိုစည်းစစ်အတည်ပြုပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုမကြသေးခင်ကပေးပို့ခဲ့ပြီးနောက် 3,540 ကျော်အတည်ပြုနိုင်သေးတယ်လို့နှစ်ဖက်တောင်ဝန်ရှိသူတွေကပြောပါတယ်။လာမယ့်သတင်းပတ်တည်းဒုက္ခသည်ပထမဦးဆုံးအတုပ်ကိုလက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံသားဤဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်
။ဒုက္ခသည် 3,540 ကိုနေရက်ပြန်ပို့မယ့်အစီအစဉ်ကိုဩဂုတ်လ22ရက်နေ့စတင်ဖို့ကျွန်တော်တို့သဘောတူထားပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေလက်ခံနေရချတာဤအစီအစဉ်ကို2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်လုပ်ခဲ့ပေမဲ့ဒုက္ခသည်တွေကစန့်ကျင်ကန့်ကွက်တာကြောင့်အစီအစဉ်ပြတ်ခဲ့ရပါတယ်။အကြောက်တရားနဲ့သွေးထိုးလှုပ်ဆောင်တာစခန်းတွင်ထိန်းကွက်မရတဲ့အခြေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒပြပွဲတွေအပြီးနောက်ဆုံးမှာတော့ပြန်ပို့မယ့်အစီအစဉ်ပြတ်သွားရပါတယ်။အခုပြန်ပို့မယ့်အစီအစဉ်မှာနည်းနည်းချင်းစီပြန်ပို့မှာဖြစ်ပေမဲ့ဘယ်သူ့ကိုမှအတင်းအကျပ်ပြန်ခိုင်းမှာမဟုတ်ဘူးလို့ အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြီးတန်းအရာရှိတဦးကရိုက်တာစ်ကိုပြောပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေမိမိသဘောဆန္ဒလျောက်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိစွာနဲ့တာရှည်လှုပ်သွားနိုင်မဲ့ပြန်ပို့ရေးအစီအစဉ်မျိုးကိုဖြစ်စေချင်တာပ
ါရင်ညာအရေးလှုပ်ရှားတဲ့မိုဟာမက်အလီယက်စ်ကတော့ပြန်ပို့မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုတိုင်ပင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ပြန်ဖို့မဲ့အစီအစဉ်မတိုင်ခင်ဒုက္ခသည်တွေရဲ့အဓိကတောင်းဆိုချက်တွေကိုမြန်မာအစိုးရကလည်းလျော်သင့်တယ်လို့လည်းသူကဆိုပါတယ်မြန်မာဘက်ကလက်ခံဖို့အတည်ပြုပြီးသားဒုက္ခသည်တွေတကယ်ပြောင်းရင်စိတ်ရှိမရှိဆိုတာကိုကုလသမဂ္ဂအနေနဲ့စစ်တမ်းကောက်ယူသင့်တယ်ဆိုတဲ့တိုက်တွန်းမှုတွေရှိကြောင်း UNHCR ကပြောပါတယ်မြန်မာနိုင်ငံဗချမ်းမှာလက်ရှိဘယ်လိုအခြေအနေတွေရှိနေသလဲဆိုတာနဲ့ဒုက္ခသည်တွေပြန်ရမယ့်နေရာမှာဘယ်လိုအကန့်အသတ်ချုပ်ချယ်မှုတွေရှိနေသလဲဆိုတော့သတင်းအချက်လက်တွေကိုဒုက္ခသည်တွေသိအောင်ပံ့ပိုးပေးသွားမယ်လို့ UNHCR ကပြောပါတယ်။မြန်မာနိုင်ငံထဲမှာထောင်ထဲချတဲ့ရိုဟင်ဂျာတွေရှိနေစေဖြစ်ပြီးအချို့ကတော့တတ်မှတ်ထားတဲ့ဒုက္ခသည်စခန်းမှာနေကြသလိုအချို့ကလည်းရွာတွေမှာနေနေပေမဲ့နိုင်ငံသားအဖြစ်အသိမှတ်ပြုမခံရဘဲလွတ်လပ်စွာသွားလာခွင့်ထိန်းချုပ်ခံနေရစေဖြစ်ပါတယ်။အခုဆိုရင် AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ရခိုင်ဒေသဟာစစ်မျက်နှာသစ်တစ်ခုဖြစ်လာရပါတယ်။လုံခြုံရေးတပ်ဖွဲ့တွေကပဲဖြစ်ဖြစ်၊တပုန်နီကဖြစ်ဖြစ်အရသားတွေအပေါ်ကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာအသည့်ဖြစ်ပေါ်လာတဲ့စစ်ရာဇဝမှုတွေဖြစ်တယ်လို့ကုလသမဂ္ဂအထူးစုံစမ်းရေးမှူးကဇူလိုင်လတည်းမှအစီရင်ခံခဲ့ပြီးမြန်မာစစ်တပ်ကခေါ်ယူစစ်ဆေးစဉ်တည်ဆုံသွားသူတွေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးပေးပြောထားပါတယ်။အဲ့လိုတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသနေရာတွေကိုဒုက္ခသည်တွေပြန်သွားဖို့မသင့်တော်သေးကြောင်းကုလသမဂ္ဂကထောက်ပြပါဗျ။မြန်မာအစိုးရကတော့ပြည်ပကဖြစ်နေတဲ့နေရာကိုမသွားဖို့ကုလသမဂ္ဂအပါအဝင်လူသားချင်းစာနာထောက်ပံ့ရေးအဖွဲ့တွေကိုပါတားမြစ်ထားတာပါ။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာအစိုးရကပြင်ဆင်မှုအနည်းငယ်လိုထားကြောင်းဩစတြေးလျသုတေသနအဖွဲ့တစ်ခုကပြီးခဲ့တဲ့ဇူလိုင်လတည်းမှာပြောခဲ့ပါဗျ။ရင်းညာတွေအရင်ကအဓိကနေခဲ့တဲ့နေရာဒေသတစ်ခုလုံးမှာပြန်လေတိဆောက်ထားတာမျိုးမတွေ့ရသလိုအိမ်တွေဖျက်ဆီးနေတာမျိုးမကြသေးခင်ကလှုပ်ခဲ့တာကိုဂျိုရုသတင်းတပ်ပုံတွေကတဆင့်တွေ့ခဲ့ရကြောင်းဩစတြေးလျမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကပြောပါတယ်မြန်မာလူမှုဝန်ထမ်းကဲဆယ်ပြန်လေနေရာခြားလေဝန်ကြီးဌာနဒါရိုက်တာဦးမင်းသိန်းကတော့ဘင်္ဂလားဒေ့ရှ်နေဆက်မြန်မာဘက်ချမ်းကလာပေါင်းများစွာဟင်းလင်းမြင်ဖြစ်နေတဲ့နေရာတွေကိုတွားရောက်ပြီးလက်ခံရေးစခန်းတွေတိဆောက်ဖို့တောင်းဝန်ရှိသူတချို့ကိုအစိုးရကဆေးလွတ်ခဲ့ကြောင်းတုံ့ပြန်ပြောပါတယ်လက်ခံရေးဂျာစခန်းတွေကိုရှင်းလင်းထားသလိုဝန်ထမ်းအဆင့်ဆင့်ကိုခံနာပြီးဖြစ်ကြောင်းနဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့အဆင့်သင့်ဖြစ်ကြောင်းလည်းသူကပြောကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။တဆက်တည်းဒီမြမရေးနဲ့ပတ်သက်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးနဲ့ VOA ရဲ့သီးသန့်တွေ့ဆုံမေးမြန်းခန်းကိုလည်းနှာစင်ကြရပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေသလိုအာဆီယံအဖွဲ့ကတဆင့်လည်းဖိအားပေးဆောင်ရွက်မှုတွေရှိတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်က VOA က Greta Van Susteren နဲ့တည်ထောင်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွက်မှပြောသွားပါတယ်။လူအခွင့်အရေးစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့တွေ့ကြုံနေရတဲ့ပြည်ပခန့်များစွာကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာအမေရိကန်အကျိုးစီးပွားကိုဦးစားပေးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ်ရှင်
။ဗင်နီဇွဲလားပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဗင်နီဇွဲလားအရေးမှာတရုတ်နဲ့ရုရှားတို့ရဲ့ဝင်ရောက်ဆက်ဖွဲ့မှုဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းမြောက်ကိုရီးယားနျူကလ িয়ার အရေးစတာတွေအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာတွေအရေးကိစ္စတွေနဲ့ပတ်သက်လို့အမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘောလ်တွန်ကို VOA က Greta Van Susteren ကတွေ့ဆုံမေးမြန်းခဲ့တာပါရိုဟင်ဂျာတွေအစုလိုက်ပြောင်းလဲတပ်ဖြတ်ခံခဲ့ရတယ်ဆိုတဲ့ကိစ္စအဲ့ဒီလိုရက်စက်တဲ့မြန်မာလူညုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားကြောင်းမြန်မာစစ်တပ်အပေါ်ပိတ်ဆို့ရေးယူမှုတွေတိုးမြင့်လှုပ်ဆောင်သွားတင်သလားလို့Greta Van Susteren ကမေးတာမှာဂျွန်ဘောလ်တွန်ကအခုလိုစဖြေပါတယ
် Well we have pressed the government of Burma veryDirectly, Vice President Pence, some months back, met with Aung San Suu Kyi.
No, neither Myanmar Suu Kyi or Thai PRP Pyaw Soe Lai Lopare. Long Ngai La Nang Ngai Dong Ga Singu Ma Chin Pa Le ASEAN Thai Thi Suu Wa Twin Thutthamana Mike Pence Do Aung San Suu Kyi Ne Twet Song Bi Chanaw American Suu Ya Ye Mu Ara Ni Ne Pat Tal Lo Shin Shin Lin Lin Pyaw Pya Ka Ba Le. Myanmar Nang Ngai Sian Na Shin Lae Auk Ka Ne Yauk Twet La Ka Pi Do Ma Di Pyatana Ne Yin Sai Ni Ya Da Immediate Sai Ma Kaung Sia Phi Ya Ba. Aku Chain Thi Do Man Kan Ne Ya La Twet Ma La Si Ba Au.
စင်ကာပူနိုင်ငံမှာအခုနှစ်ဇွန်လ20ကနေ23ရက်နေ့အထိကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာဒေါက်တာဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်တို့တီးခြားတွေ့ဆုံခဲ့ကြတာပါ ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကစိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့၄ဦးနဲ့သက်ဆိုင်ရာမိသားစုဝင်တွေကိုအမေရိကန်နိုင်ငံရဲ့ဌာနကဇူလိုင်လ16ရက်နေ့ကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးကိုဓာတ်ရိုက်ထိခိုက်စေတဲ့ကိစ္စရမဟုတ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုအမေရိကန်အနေနဲ့ဘယ်လိုအကူအညီပေးမလဲ။ဘယ်အစ်စ်မှာအကူအညီသင့်တယ်လို့ဆုံးဖြတ်တယ်လဲလို့မေးတာမှာတော့
Well, I think fundamentally you have to pursue American national interest and even in crises where there's great human tragedy involved.
ဒီမှာစိတ်မချမ်းမြေပေါ်ရာဆန္ဒမှုဆိုင်ရာအခက်အခဲအခြေအနေတွေနဲ့ကြုံတွေ့နေရပါစေဦးတော့အခြေခံအဖြစ်ကတော့အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားကိုပဲကျွန်တော်တို့ကဦးစားပေးရမှာပါ။နေရာတကာမှာလိုက်ပါနေဖို့လဲကျွန်တော်တို့မှာလုံလောက်တဲ့အရေးမြင့်မရှိပါဘူး။မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာကြောင့်အာဆီယံကိုကျွန်တော်တို့ဖိအားပေးနေပါတယ်။ဒီလိုကိစ္စမျိုးမှာဒေသရင်းကအဖွဲ့အစည်းတစ်ခုကတဆင့်ထဲထဲဝင်ဝင်ဖိအားပေးလှုပ်ဆောင်တာမျိုးပဲဖြစ်တင်ပါတယ်။
ဒါကြောင့်လဲဗင်နီဇွဲလားပြည်ပခါကြောင့်ဒုက္ခသည်တွေကိုလက်ခံထားရတဲ့အိန္ဒိယဘရာဇီးလ်ကိုလံဘီယာနဲ့ပီရူးလိုနိုင်ငံတွေအနေနဲ့ဒီပြဿနာပြည်လဲရေးဟာတမရနီကိုလတ်မာဒူရိုကိုဖြုတ်ချမှဖြစ်မယ်ဆိုတာသဘောပေါက်လာအောင်အမေရိကန်ကအဲ့ဒီနိုင်ငံတွေကိုဖိအားပေးလှုပ်ဆောင်နေတာလို့ဂျွန်ဘိုလ်တွန်ကပြောပါတယ်နိုင်ငံတစ်ခုမှဖြစ်နေတဲ့ပြည်ပခါတွေပြည်လဲရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအိန္ဒိယနိုင်ငံတွေကိုဖိအားပေးလှုပ်ဆောင်ခြင်းကပိုပြီးထိရောက်မယ်လို့ယူဆကြောင်းသူကပြောပါတယ်အမေရိကန်လွှတ်တော်အမတ်တင်တဲ့လူခွင့်ရေးအဖွဲ့အစည်းတွေကတော့ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လုပ်ရက်တွေဟာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့တိုက်တွန်းပြောဆိုတာတွေရှိနေပါတယ်။ဒါပေမဲ့လက်ရှိအမေရိကန်အစိုးရကတော့ဒါဟာ ethnic cleansing လူမျိုးစုအလိုက်ရှင်းလင်းတုတ်တယ်မှုအဖြစ်သာသတ်မှတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်ခဲ့တဲ့ပြည်ပကတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေသလိုကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာတွေရှိနေပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံနေရာတော်များများမှာမကြသေးခင်ရက်တွေအတွင်းမိုးသည်ထန်စွာရွာသွန်းညာကနေလူထိခိုက်ဒိဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေလည်းကြီးကြီးမားမားကြုံခဲ့ရပါတယ်။ဒီလိုအရေးပေါ်အခြေအနေမျိုးတွေကြုံရတဲ့အခါတုံ့ပြန်ဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့အသင့်ရှိနေပါရဲ့လားဒီထက်ပိုပြီးထိရောက်တဲ့တုံ့ပြန်မှုတွေလိုအပ်နေသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လက်ရှိကြုံနေရတဲ့ရေပေးတံကိုတာဝန်ရှိသူတွေတုံ့ပြန်ဆောင်ရွက်မှုတွေမှာအားရတာအားမရစရာတွေရှိတဲ့ဆိုရင်လေသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေညတိုင်းရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုနိုင်ငံတကာသတင်းလွှာထဲမှာတော့ဟောင်ကောင်စန္ဒပြပွဲတွေပေါ်မှာသဘောထားအမြင်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ဟောင်ကောင်မှာဖြစ်ပွားနေတဲ့စန္ဒပြပွဲတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းပင်အနေနဲ့စန္ဒပြလူငယ်တွေကိုကိုယ်တိုင်တွေ့တင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့က Twitter ကနေတိုက်တွန်းလိုက်ပါတယ်ဗြိတိန်နိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးလျူရှောင်မင်းကတော့ဟောင်ကောင်ရဲ့ပြည်တွင်းရေးကိုဘယ်နိုင်ငံသားတိုင်းပြည်ကမှဝင်ရောက်မဆွတ်ဖက်တင်ဘူးလို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးအတွက်ဟောင်ကောင်ရေးလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့တရုတ်အစိုးရကပြောသလိုတရုတ်အစိုးရတဲ့ဟောင်ကောင်တာဝန်ရှိသူတွေထက်တရားဥပဒေစိုးမိုးရေးကိုသူတို့ကပုံမလိုလားတယ်လို့လည်းစန္ဒပြလူငယ်တွေကပြောနေကြတာပါ။ဟောင်ကောင်အရေးသဘောထားအမြင်တွေကိုတော့ကိုရဲမင်းထွန်းကစူးစီးတင်ပြထားပါတယ်ရှင်။
ဒီပတ်ဆက်ပတ်ကြာဆန္ဒပြပွဲတွေဖြစ်ပွားနေတဲ့ဟောင်ကောင်မှာမကြခင်ရဲ့အတွင်းကရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးရင်းစံခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဟောင်ကောင်အနာနယ်စပ်မှာတရုတ်စစ်တပ်တွေလှုပ်ရှားမှုတွေရှိနေလို့အခြေအနေတော်တော်တင်းမာနေခဲ့ပါတယ် မရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဟောင်ကောင်အရေးအကြမ်းဖက်နှိမ်နင်းမှုကိုအလွန်ဆိုးရိမ်ပူပန်ကြောင်းဗိုလ်တုံးကသတင်းထုတ်ပြန်ခဲ့သလိုဟောင်ကောင်အရေးပြည်လဲဖို့တူသမ္မတရှီဂျင်ပင်အနေနဲ့ဆန္ဒပြသူတွေနဲ့ကိုယ်တိုင်ကိုယ်ကျတွေ့ဆုံတင်တယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ်ကစာသားပရင်းတွေကတွစ်တာကနေတိုက်တွန်းခဲ့ပါတယ်သမရရှိကိုသူကောင်းကောင်းသိကြောင်းသမရရှိဟာကောင်းဆောင်ကောင်းဖြစ်တယ်လို့ပြည်သူတွေလေးစားခံရသူတူဖြစ်ကြောင်းဆန္ဒပြသူတွေနဲ့ကိုရိုင်းကိုကြတွေ့ဆုံဆွေးနွေးမယ်ဆိုရင်ဟောင်ကောင်ရေးပျော်ပျော်ရွှင်ရွှင်နဲ့အဆုံးသတ်သွားမယ်ဆိုတာတန်တရားမရှိကြောင်းသမရထရမ်ကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။ဒီတနေ့ထဲမှာပဲဗြိတိန်နိုင်ငံဆိုင်ရာတရုတ်သားမကြီးလျူရှောင်မင်းကဗြိတိန်နိုင်ငံလန်ဒန်မြို့မှာဟောင်ကောင်ရေးသတင်းစာရှင်းလင်းပွဲတရားပြုလုပ်ခဲ့ပါတယ်
။ No foreign country should interfere in Hong Kong'sInternal affairs. We urge those foreign forces to respect China's sovereignty and security.
ဘယ်နိုင်ငံသားတိုင်းပြည်ကမှဟောင်ကောင်ပြည်တွင်းရေးကိုမဆွက်ဖက်သင့်ပါဘူး။အဲဒီနိုင်ငံသားတိုင်းပြည်တွေအနေနဲ့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုလေးစားသင့်ပါတယ်။သူတစ်ပါးဒုက္ခရအောင်လုပ်နေရကိုရပ်ဆိုင်ပါ။လွဲမှားတဲ့ထင်မြင်ချက်တွေနဲ့လမ်းမှားကိုမဆုံးမိဖို့လိုပါတယ်။အဲ့လိုမှမဟုတ်ရင်တော့သူတို့တွေကြောက်တုံးကိုမှပြီးကိုချီတော့ပေါ်ကိုပြန်ပစ်ချသလိုဖြစ်နေပါလိမ့်မယ်။
ဟောင်ကောင်ရေးပိုးဆိုးရလာရင်တရုတ်ဗဟိုဆိုးရအနေနဲ့လက်ပိုက်ရက်ကြည့်နေမှာမဟုတ်ဘူးလို့လည်းတရုတ်သားမကြီးလီယူကပြောပါတယ်။ဗြိတိန်နိုင်ငံအမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘိုလ်တန်ကတော့တရုတ်နိုင်ငံအနေနဲ့ရှေးလမ်းမဲ့ခြေလမ်းတွေကိုသတိအတော်ထားပြီးလမ်းတင်တယ်လို့ပြောပါတယ်
။ The Chinese have to look very carefully at the steps they take becausePeople in America remember Tiananmen Square. They
remember American Luduk Tiananmen Yin Myin Aye Khin ko mat mat ta ta shi ni da phit lo. Tiyu ru a ni ne shi che lan ko ataw ji tadi tha bi hlan tin ma de. American Luduk Tiyu pi du re lwet lak khwin ne democracy town so da ne 1989 khu ne ma phinik khan ga ya da ko tadi ya ni ja ba de.
ဒါပြင်တရုတ်နိုင်ငံကလွဲမာတဲ့ဆုံးဖြတ်ချက်ဟာဟောင်ကောင်ကိုသာမကတရုတ်နိုင်ငံရဲ့စီးပွားရေးကိုလည်းထိခိုက်နိုင်တယ်လို့လည်းဘိုလ်တန်ကဆက်ပြောပါတယ်
။ Something like 60% of the investment in mainland China goes through Hong Kong. Why?
တရုတ်နိုင်ငံမှာရှိတဲ့ယင်းနှိမ့်ညွှန်မှု60ရာခိုင်နှုန်းလောက်ဟာဟောင်ကောင်ကတဆင့်သွားတာပါ။ဘာဖြစ်လို့လဲဆိုတော့ဟောင်ကောင်မှာဗြိတိသျှပုံစံလွတ်လပ်တဲ့တရားရေးစနစ်ရှိပါတယ်။တရုတ်အစိုးရရဲ့လွဲမှားတဲ့ဆုံးဖြတ်ချက်ကြောင့်မျှတတဲ့တရားရေးစနစ်ရှိတဲ့ဟောင်ကောင်ရဲ့ဂုဏ်သိက္ခာထိခိုက်သွားမယ်ဆိုရင်စီးပွားရေးအရမကောင်းတဲ့အကျိုးဆက်တွေကိုခံစားရနိုင်ပါတယ်။အခုရက်တည်းတည်းကွန်ဂရက်မှာလည်းဒီကိစ္စအတွက်စိတ်လိုက်မှန်ပါပြောဆိုနေကြတာတွေကိုတွေ့နေရပါတယ
်။ထက်လွတ်တော်လူများစုကောင်းဆောင်မစ်ချ်မကော်နယ်ကဟောင်ကောင်ကိစ္စအကြမ်းဖက်နေနေမယ်ဆိုရင်သူ့အနေနဲ့ဘယ်လိုမှလက်ခံနိုင်မှာမဟုတ်ဘူးလို့လည်းပြောကြားထားပါတယ်။ဘီဂျင်းမြို့မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာတော့ခြေကားဥပဒေဆိုင်ရာတရုတ်သူတေသည်ရမင်းတက္ကသိုလ်ကဥပဒေပေါင်ပေါက်ခဟန်ဒန်လျွမ်ကဖြစ်နိုင်ခြေရှိတဲ့တရုတ်အစိုးရရဲ့ရှေ့ခြေလမ်းကိုအခုလိုပြောခဲ့ပါဗျာ
။全国人大常委会有权决定在特别行政区
ဟောင်ကောင်အထူးအုပ်ချုပ်ရေးဒေသတွင်းမှာအရေးပေါ်အခြေအနေကြီးညာနိုင်တဲ့အခွင့်အာဏာတရုတ်မျိုးသားပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီမှာရှိပါတယ်။ဒါဟာခြေကံဥပဒေမှာရှင်းရှင်းလင်းလင်းရေးထားပါတယ်။မြေနံကော်မတီအနေနဲ့ထင်မြင်ချက်သဘောထားပေးနိုင်တယ်လို့ဆုံးလဲဆုံးဖြတ်နိုင်ပြီးကြေညာနိုင်ခွင့်လည်းရှိပါတယ်။ဥပဒေကြောင်းအရအရေးပေါ်အခြေအနေကြေညာနိုင်တဲ့စံနှုန်းတွေထဲမှာမျိုးသားစည်းလုံးညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောက်တာတခုလည်းပါပါတယ်။မျိုးဆောင်တက်ချထားခွင့်ဥပဒေပုံမှန်၄အရာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကဗဟိုအစိုးရရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထည့်ပေါ်ဖို့အထူးအထောက်ပံ့တွေပေးရပါလိမ့်မယ်။
ဆန္ဒပြသူတူဖြစ်တဲ့ဆိုဖီယာစွမ်းကတော့ဒါကိုသဘောမတူပါဘူး။သူကတရုတ်အစိုးရနဲ့ဟောင်ကောင်တာဝန်ရှိသူတွေထက်သူတို့လိုဆန္ဒပြနေသူတွေကဥပဒေစိုးမိုးရေးကိုပုံမလိုလားလို့ပြောပါရယ်။အာဏာပိုင်တွေဟာဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်ကိုမလိုက်လျောပဲသူတို့ရဲ့အရေးမြစ်တွေကိုဆန္ဒပြသူတွေကိုအပြစ်တင်တဲ့နေရာမှာအလဟတ်အတုံးချနေတယ်လို့လည်းသူကပြောပါရယ်။ဟောင်ကောင်ကဆန္ဒပြပွဲမှာဇွန်လ9ရက်နေ့ကစပြီးအခုအချိန်ထိလူပေါင်း948ယောက်ဖမ်းဆီးခံခဲ့ရပြီး115ယောက်ကိုတရားစွဲဆိုထားတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။တချို့သတင်းဌာနတွေကတော့ဗဟိုအစိုးရရဲ့စီးရဲရဝင်ရောက်ဆွဲဖက်မှုဟာဟောင်ကောင်အစိုးရကတောင်းဆိုမှသာဖြစ်နိုင်ကြောင်းလည်းပြောပါတယ်။လက်ရှိအချိန်မှာတရုတ်အစိုးရဟာဆန္ဒပြပွဲတွေကိုဆုံးသတ်ပစ်ဖို့ဟောင်ကောင်ရဲတပ်ဖွဲ့ကိုသာဖိအားပေးနေတယ်လို့လည်း South China Morning Post သတင်းစာကအစီရင်ခံထားကြောင်းပါခင်ဗျာ။
ကိုရမင်းထွန်းပြပြသွားတာပါရှင်ကျမတို့ VOA ကိုအီးမေးလ်ကတစ်စင်ဝေဖန်ချန်ပေးလို့တယ်တေးသချင်းတွေတောင်းဆိုလို့တယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကအနေနဲ့ဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူ EDN 3အင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်မှာတော့စင်တုပ်ကွေးနဲ့ပတ်သက်လို့အခုလိုကြားနိုင်ပါတယ်
အဲ့ကျတဲ့လူမှာ9ရက်လောက်ထိသူ့တွေးထဲမှာဗိုင်းရပ်ပိုးရရှိတယ်။ချင်းရကြိုက်တယ်ပေါ့နော်။ဒါလည်းပြုံးလွန်တကွေးချင်းလိုပဲချင်းရသူမို့ချင်းပုံးပေါ့။အဲ့တော့အဲ့ချင်းကြားကြိုက်တာ
အငိမ့်စာပါမောက်ခဒေါက်တာစောဝင်းကပြောပြမှာကိုနားဆင်ဖို့ရှိပါတယ်ရှင်။အဲ့ဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့အိန္ဒိယကက်ရှမီးယားဒေသတွင်ကမတိမငိမ့်အခြေအနေကိုပြောပြခြင်းပါတယ်။အိန္ဒိယနိုင်ငံကက်ရှမီးယားဒေသမှာတံပြန်တိုက်ခိုက်မှုတစ်ခုအတွင်းအိန္ဒိယစစ်သား5ယောက်သေဆုံးသွားတယ်လို့ပါကစ္စတန်သတင်းတွေမှာစစ်တပ်ပြောခွင့်ရကိုကိုကားပြီးတော့ရေးကြပါတယ်။တစ်ချိန်တည်းမှာတော့ကက်ရှမီးယားရေးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်စည်းဝေးလုပ်လိမ့်မယ်လို့ယူဆရတဲ့အကြောင်း VOA သတင်းတောက် Ayaz Gul ရဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးပါမယ်ရှင်။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့ကြားကပဲအိန္ဒိယနဲ့အငင်းပွားပွဲကက်ရှမီးယားနယ်စပ်က Line of Control LOC နယ်စပ်မှာပဋိပက္ခတွေဖြစ်ပွားပြီးတော့ပါကစ္စတန်စစ်သား3ယောက်ကြာသပတေးနေ့တုန်းကတပ်ခံခဲ့ရပါတယ်။အိန္ဒိယစစ်သား5ယောက်လည်းတိဆုံသွားတဲ့အကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရကဆိုထားပြီးမယ်လေ။အိန္ဒိယစစ်တပ်တာဝန်ရှိသူတွေကတော့အိန္ဒိယစစ်သားအသေးပြောက်မရှိဘူးလို့ညင်းဆိုနေပါတယ်။တံပြန်တိုက်ခိုက်မှုအတွင်းမှာပါကစ္စတန်စစ်သား3ယောက်တေဆုံးသွားတယ်ဆိုတော့ကတော့အိန္ဒိယကလက်ခံတည်ပြပြောဆိုထားပါတယ်။တိုက်ခိုက်မှုတွေလည်းပြတ်တောင်းပြတ်တောင်းဖြစ်နေသေးတယ်ဆိုပြီးတော့အိန္ဒိယဗိုလ်ချုပ်အဆစ်ဂါဖောကပြောပါတယ်။တပ်ဖက်စီကတမျိုးစီပြောကြားချက်တွေကိုချက်ချင်းတော့အတည်မပြုနိုင်သေးပါဘူး။အိန္ဒိယလက်အောက်ခံကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးထားတဲ့ဖွဲ့စည်းပုံပါအထူးပြဋ္ဌာန်းချက်ကိုအိန္ဒိယဆွေရကဩဂတ်စ်လ5ရက်နေ့မှာပြင်ရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးတည်တည်တသာပို့ပြီးတော့တင်မာလာခဲ့တာဖြစ်ပါတယ်။ဒီညင်းပေါ်ပဲဆုံးဖြတ်ချက်ပေါ်မှာတုံ့ပြန်တဲ့အနေနဲ့ရုံရင်းဆန်ခက်အခြေအနေတွေကိုတားဆီးဖို့အိန္ဒိယဆွေရကစစ်သားထောင်ပေါင်းများစွာကိုကက်ရှမီးယားဒေသမှာထပ်လွှတ်ထားသလိုဒေသတစ်ခုလုံးမှာလုံခြုံရေးတင်းကျပ်ပြီးတော့ပိတ်ဆို့ကတ်သက်တာတွေလည်းလုပ်ထားတာပါ။နေမြင့်ချင်းလင်းမှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့တဲ့အပြင်တည်င်းမောင်ချထားတဲ့အတွက်လဲကက်ရှမီးယားဒေသခံတန်းနေချီဟာကဘာကြီးနဲ့အဆက်အသွယ်ပြည့်နေရလဲဖြစ်ပါတယ်။နောက်ဆက်တွဲအနေနဲ့ကက်ရှမီးယားခေါင်းဆောင်ရာနေချီလဲနေအိမ်ချေချုပ်ကြခံနေရပါတယ်။ကက်ရှမီးယားဒေသတစိမ့်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းခဲ့တဲ့အိန္ဒိယဆူရရဲ့ဆုံးဖြတ်ချက်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကြာသပတေးနေ့မှာကြားရောက်တဲ့အိန္ဒိယလွတ်လပ်ရေးနေ့မင်္ဂလာမှာကာကွယ်ပြောဆိုခဲ့ပါတယ်
။ပြည်ထောင်စု70ဆောင်းမင်းရဲ့ဘက်ကစောင်းअलगाववाद को बल दिया है आतंकवाद को जन्म दिया है परिवारवाद को पोषा है
कश्मीरिया डेटा को दिसै दबाई कोबाई औचो खुए नेले के तमत था रे जुंगे रे 20 ते क्वै ठ्वै यी वारी आ काउ ला दी दलो चैंपेट वारा ले पो ठ्वै ला बारे स्वे म्यो ညာ ती काउसा यी वारा ब्यान ब्वा सी पी आगरी लाइसा मु ने क्वै जा ससन मु रे ये अछेगान को पो आ काउ ठौ पन पे नी दा बा
အခုချမှတ်လိုက်တဲ့ဖွဲ့စည်းပုံပါအထူးပြဋ္ဌာန်းချက်တဲ့အောက်မှာအိန္ဒိယနိုင်ငံသားတွေတရားမကျန်တနိုင်ငံဖွဲ့စည်းပုံဥပဒေတစ်ခုဆိုပြီးတော့ဂုဏ်ယူဝင်ကြားနိုင်မယ်လို့မိုဒီကပြောပေမဲ့လေဟိန္ဒူအများစုရှိတဲ့အိန္ဒိယနိုင်ငံတခြားဒေသကလူတွေကကက်ရှမီးယားဒေသမှာမြေတွေဝယ်သိမ်းပြီးတော့ဒေသခံမွတ်စလင်တွေနေရမှရှိဖြစ်တော့မှာကိုတချို့ကစိုးရိမ်နေကြပါတယ် 1995ခုနှစ်ဥရောပဘော့စနီးယားစစ်တွေမှာမွတ်စလင်အထူးသဖြင့်အမျိုးသားနယ်ကောင်လေးတွေထောင်နဲ့ချီပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုအကြီးညွှန်းပြီးတော့အိန္ဒိယကအဲ့လိုမျိုးကြံစည်နေတယ်ဆိုပြီးတော့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကကြေညာပေးနေမှာ Twitter ဆိုင်မျက်နှာကနေတစ်ဆင့်တတိပေးလိုက်ပါတယ်ကရှမီးယားဒေသအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တောက်ကြနေမှာတကယ်ပဲအစည်းအဝေးကျင်းပဖို့အစီအစဉ်ထားပါတယ်အခုလိုအစည်းအဝေးကျင်းပပြီးတော့ဆွေးနွေးဖို့တရုတ်ကတောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ဩဂတ်စ်လအတွက်တာဝန်ကျတဲ့ပိုလန်သံအမတ်ဂျိုအန်နာရော်နက်ကာကဗိုလ်တွင်းမှာ VOE ကိုတပြုပြောဆိုခဲ့ပါတယ်ကရှမီးယားအရေးကုလသမဂ္ဂမှာဆွေးနွေးတာ1981ခုနှစ်ထဲကဆိုရင်ဒါပထမဆုံးအကြိမ်ဖြစ်မှာပါအိန္ဒိယနဲ့ပါကစ္စတန်ပြည်ထောင်လက်အောက်ကနေပြီးတော့လွတ်မြောက်ခဲ့တဲ့1948ခုနှစ်ကစပြီးတော့ကက်ရှမီးယားဒေသကြောင်းပဲစစ်ကြီးနှစ်ခုဖြစ်ခဲ့ရပြီးတော့နေမြင့်ငင်းပွားမှုကြောင့်လည်းနှစ်နိုင်ငံဆက်ဆံရေးတင်းမာလာနေရပါ2002ခုနှစ်ပြစ်ခတ်မှုရစဲရေးသဘောတူညီချက်ကိုဖောက်ဖျက်ပြီးတော့အလွန်စီမဘယ်ဘက်ကအရင်စပြီးတော့ပြစ်ခတ်တယ်ဆိုပြီးအမြဲတမ်းလိုလိုအိန္ဒိယနဲ့ပါကစ္စတန်ကအပြန်အလှန်ဆွဆွဲနေကြလည်းဖြစ်ပါတယ်ရှင်
မိုက်တန်စင်ပါရှင်အခုထုတ်လွှင့်ပေးမယ့် EDN အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီကနေ့မနေ့တင်ပြမယ့် EDN အတုံးက
A fish out of water
ဖြစ်ပါတယ်စာလုံးပေါင်းက A ကတခုဒီနေရာမှာတစ်ကောင် FISHfish ကတော့ငါ out out adverb ကရိယာဝိသေသနကို of of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပေရပြီး w a t e r water ကတော့တရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီပေကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်တဲ့ငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ပဲလို့နေမလဲဆိုတာတော်ရရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom တဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီတော့နေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တာမန်လူတူးပါပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
A fish out of water.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်စီစဉ်တက်ဆက်ပေးနေတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရပြီးတော့နောက်အခုကျမ်းမာရေးခန္ဓာကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။ဒီတစ်ပတ်မှာတော့မိုးရာသီမှာသတိထားကြရမယ့်ဆင်တုပ်ကွေးအကြောင်းတင်ပြထားပါတယ်။စင်တုတ်ကွေးယောဂါဟာဒီနှစ်တည်းအဖြစ်များလာနေပြီးစင်တုတ်ကွေးယောဂါဖြစ်ရတဲ့အကြောင်းရင်းနဲ့ဒီယောဂါဟာစိုးရိမ်စရာဘလောက်ကောင်းသလဲစင်တုတ်ကွေးရဲ့ယောဂါလက္ခဏာတွေကကိုဘလို့သိနိုင်သလဲဘလို့ကာကွယ်ကုသပေးနိုင်သလဲဆိုတာတွေကိုကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စာဌာနမှူးပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคคลีทุกคู่สยามวงศ์จีปามอคดร.สาวินครับเราพวกเราที่ซินตุกวยโลขอได้เนี่ยมาพี่มาတော့อเมียใสไม่จ้าผู้จะได้บ่เสียเนาะดังแม้ดีนี่มาที่ซินตุกวยอ่ะเนเน่ผิดตาฉิลาได้ด้วยตะชั่วก็ซะสิลาจาอีบ่เสียเนาะเออดีนี่มาผิดในทางก็บลูในทางฉิเลยเสียดิ
กูตลอดก็ตลอดมีหน้าตุยอ่ะดิเฉกแกงกวยเนาะป่ะเนาะตะเมียเนี่ยซินตุกวยโลเลยขอราป่ะไอ้พยาเรသင်းမြစ်တွေကြိုက်တဲ့ပြင်းနေထွက်တယ်ပေါ့နော်ဒီယောဂကိုအချိန်မှာတော့ရန်ကုန်မှာတော်တော်များများတွေ့ရပါ လူငယ်တွေမှလောက်တရားပြိဿကဆရာဝန်တွေကတော့အဲ့ဒါသူတို့ဒီမှာတွေ့တယ်လို့ပြောပါတယ်။အဲ့ဒါကတော့ဒီမှာတော့အိမ်မရှိသေးဘူးပေါ့နော်။အခုရပိုင်းတော့မှတော့တော်တော်လေးတွေ့ရပါတယ်။
ဟုတ်ကဲ့ဆရာရေဒီယောဂါကအခုမှစဖြစ်လာလားဆရာ။အရင်ကရောမြန်မာပြည်မှာဖြစ်ခဲ့တဲ့အနေထားရှိလား။တော်တော်များဟိုသိမသိကြတော့လေစင်တုတ်ကွေးကိုအရင်တော့ပေါ့
။ဟုတ်ကဲ့ဖြစ်ခဲ့တာရှိပါတယ်။ဒီယောဂါကမာရောဒီ1950ပတ်ဝန်းကျင်လောက်ကအာဖရိကတိုင်းမှာစတွေ့တယ်ပေါ့နော်။အဲ့တော့ဒီအစ်စ်တွေကြိုက်ပြီးတော့ဖြစ်ခဲ့တဲ့လူကကွေးကောက်နေတဲ့ပုံစံရှိလို့ဒါကိုသူတို့အာဖရိကန်စကားနဲ့ပေါ့နော်ချစ်ကန်ကွေးညာဆိုပြီးတော့နာမည်ပေးခဲ့တာပေါ့ဒီဥစ္စာကအဲ့ဒီအချိန်ကစပြီးတော့နည်းနည်းနည်းနည်းကြိုးစားကြိုးစားဖြစ်နေတယ်ကျွန်တော်နိုင်ငံမှာလည်းဖြစ်ခဲ့ဘူးပါလေတချို့အိန္ဒိယတို့ဘာလို့မှလည်းဒီအစ်စ်တွေတိုင်းဒီကာယယောဂအကျုံဖြစ်တာရှိတယ်စိတ်များများတော့စိတ်စိတ်မဟုတ်ဘူးငါးနှစ်တခါဆယ်နှစ်တခါဒီလိုမျိုးဖြစ်တတ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီနှစ်အဖြစ်များလာတယ်ဆိုတော့စွန့်ရတဲ့အနေထားဘယ်လောက်ရှိလဲဆရာခုနအိန္ဒိယလိုကတ်ယောဂအဆင်မျိုးဒါမှမဟုတ်လေလူတွေဘယ်လောက်ထိစွန့်ရင်တယ်လဲ
ခုဒီလိုပေါ့ဒီတယောက်တဲ့ပုံတော့တော်တော်များများဖြစ်လာအန္တကတ်ယောဂလို့သတ်မှတ်တော့ပါတော့ကတ်ယောဂလို့ပဲသတ်မှတ်လို့ရပါတယ်ဒါပေမဲ့သူကဟိုတွင်းနဲ့တကွင်းနဲ့တော်တော်တူတယ်ရှားတယ်ကိုလည်းဒီကြိုက်တယ်ပေါ့နော်ဖြစ်တာလဲဒီတွင်းနဲ့တကွင်းဖြစ်စီတဲ့ချိန်ပေါ့ AD ကြိုက်တာကြောင့်မဖြစ်တာအဲ့မဲ့တခုကောင်းတာတော့သူစီမှာတော့တွေးလွန်တကွေးလို့တွေးယူတာတော့တွေးလန့်တာတော့မရှိဘူးအေးကြောက်တဲ့နှုံးနေပါရဲ့လေတော်တော်ကိုနဲပါတယ်သူကဒါမဲ့တော်တော်ခံစားရတယ်ပေါ့နော်ဆိုတော့ကြားတယ်ခေါင်းကြိုက်တယ်အပိတ်နေထွက်တယ်ပိုလေလက်တွေကြိုက်တယ်အစ်စ်တွေကြိုက်တယ်ပေါ့တချို့အစ်စ်တွေကြိုက်တာကတော်တော်ကြာကြာကိုအစ်စ်တွေရောင်းနှားနာတာပေါ့နော်ဒါကတော်တော်ကြာကြာကိုဖြစ်နိုင်တယ်ကျွန်တော်တို့ကားလို့သာပဲတော်တော်ကြတော့ကျွန်တော်ကလေးတွေတော့မှတော့ဒီလိုအစ်စ်ကြာကြာနာတာမတွေ့ဘူးအတက်ကြီးလေးလေးဒီစစ်ကြာနာတာကညာလေးလေးဆိုတော့သိရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ခုနကဒီသွေးလွန်တုတ်ကွေးလောက်သွေးလန့်တဲ့အဆင့်မရောက်တော့လဲပဲဒီအဆင့်မြင့်ကြိုက်တာတွေကတော်တော်ပြင်းပြင်းထန်ထန်ဖြစ်တဲ့သဘောပေါ့ဆရာနော်အဲ့ဒီခါကျတော့ဒီယောဂါက
တော်တော်ကြီးတယ
်ဟုတ်ကဲ့ဆရာတော်တော်ကြီးတယ်ယောဂါတွေနဲ့ခွဲနိုင်မှုဆိုရင်အဓိကဘယ်အချက်တွေကိုဆရာဟိုလက္ခဏာတွေကိုအဓိကပြောမလဲဆရာကြီ
းငါတော့ဖြစ်တော့သူကဒီဆင်းရဲနေကူးချက်တယ်ပေါ့နော်ဒါမှမဟုတ်မိသားစုထဲမှာအတူတူဖြစ်နေကြတဲ့လူတွေတွေ့ရအဲဖြစ်တဲ့လူမှာ9ရက်လောက်ထိသူ့တွေ့ထဲမှာဗိုင်းရပ်စ်ပိုးရရှိတယ်။ရှင်ရကြိုက်တယ်ပေါ့နော်ဒါလည်းတွေ့လွန်တကွေးချင်းလိုပဲရှင်ရသမို့ရှင်ပုံပေါ့အဲတော့အဲရှင်ရကြိုက်တာလည်းနေ့လယ်မှာကြိုက်တာများတယ်အဲလိုကြိုက်ပြီးတော့ကပ်ပြီးနေ့ရက်က9ရက်လောက်တည်းမှာညနေနောက်တစ်ယောက်မှာဖျားတာပေါ့အဲတော့အဓိကတော့ဖျားကြီးရဲ့အစင်းမြစ်တွေကြိုက်တယ်ခေါင်းကြိုက်တယ်ရေသားမှာလည်းအမီပြင်းနေပေါ့နော်ပြင်းနေကတ်တယ်တို့တခါကြီးလည်းတွင်းလွန်တုတ်ကလေးလို့အနည်းချက်ကလေးတွေတွေ့တယ်။အမေတွင်းလွန်တုတ်ကလေးစမ်းတတ်တဲ့ဆက်ဆက်တို့လောက်ကြည့်လို့ရှင်တော့စိတ်တော့မတွေ့ရတာများတယ်။အဲတွင်းလွန်တုတ်ကလေးလို့အနေရောမရှိဘူး။သူက3-4ရက်လောက်ကြာပြီးတော့သူကသူကြောက်သွားတယ်။ဖြားရတာလည်းကြာသွားတယ်။အဲဒီကြားထဲမှာကြိုက်တာခဲတာအန္တရာယ်ပေါ်တာဒါတွေတော့ရှိတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီယောဂါကိုဟိုလက္ခဏာတွေကတော့ပေါ်လာပြီပေါ့ဆရာနော်။အဓိကဟိုဆုံးဖြတ်တဲ့အခါကြာလို့ရှင်ကောပါကအဓိကရေးပါလေဆရာ
သူကယောဂရှာဖို့ကြတော့လေသူတိကျမလွယ်ဘူးပေါ့နော်ဆိုတော့ပထမရပိုင်းတုန်းကဆိုရင်တော့ဒီ virus ကိုဒီ PCR လို့ခေါ်တဲ့နောက်ဆုံးပေါ့နည်းပညာနဲ့လုပ်ရင်တော့တွေ့တယ်ပေါ့နော်အဲ့ဒါတွေ့တာကကျွန်တော်တို့ဆိုပါဆိုလေမျိုးသားကျမကြီးခွဲခန့်လောက်ပါပဲလုပ်လို့ရတယ်တပတ်ကျော်သားလောက်ပြီဆိုလို့ရှိရင်တော့သူတွေ့တဲ့မှာသူ့ရဲ့ receiver ပစ္စည်းကိုရှာလို့ရတယ်ဒါမှမဟုတ်ကျွန်တော်ကဒီပတ်ဝန်းကျင်မှာဖြစ်တာရဲ့ဒီလိုရှင်သူရဲ့လက္ခဏာပေါ့နော်ဒီဖြားကြီးတဲ့ခေါင်းကြိုက်ကိုယ်လက်ကြိုက်ရှင်းမြစ်တွေကြိုက်ပေါ့ဒါမှမျက်နှာတွေလည်းရဲနေသလိုမျိုးဖြစ်တယ်အဲဒီလက္ခဏာတွေမှာကြည့်ပြီးတော့လက္ခဏာတွေပဲလဲတော်တော်များကိုပြောလို့ရပါတယ်သွေးစစ်ကြီးတော့သွေးထဲမှာဒီသွေးပြူတစ်မျိုးပေါ့နော်လင်ဖိုဆိုက်များတာမျိုးတွေ့ရတယ်သွေးလွန်တကွင်းတွေတော့မတူဘူးပေါ့အဲဒီမှာတော့ကွာချားတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးကုသမှုအနေထားဘယ်လိုရှိလဲ
ကုသမှုအနေနဲ့တော့သူကဘာမှတိကျကုသမရှိဘူးဒီကဗိုင်းရပ်စ်ကိုကြောင့်ဆိုတော့ဗိုင်းရပ်စ်ကိုတတ်တဲ့ဆေးလေပြေးပြမလို့ဆေးလေသိမ့်မရှိဘူးเนาะအဓိကတော့ကိုယ်လက်ကိုက်ခဲတဲ့ဆိုရင်ကျွန်တော်တို့ဖာရက်စတမောကိုက်ခဲကြောက်စီပေးပါသူ့နှုံတိုင်းပေးပါเนาะဆိုတော့ဒီမှာ၄နိုင်တခါ၆နိုင်တခါပြန်ပေးလို့ရတယ်ပြီးလို့ကျွန်တော်မှာနာစီးရဆိုတော့နာစီးကြောက်စီပေးတယ်ပေါ့အဓိကတော့ဒါပဲလုပ်လို့ရသူအနာယူမယ်ပြင်စားတော့ခြင်းညက်လွယ်တဲ့ဟာပုံစံမျိုးကျေးမယ်ဒီပရိသီဝါဆေးပါရောတပြင်းယောဂရင်းနဲ့မခွဲရနိုင်ကျွန်တော်တို့ပြီးတယ်။ဒါပေမဲ့သိပြီးတော့ဒီယောဂဆိုရင်တော့လေပရိသီဝါဆင်းနဲ့လည်းသိတော့မဆိုင်ဘူး။ညာဘက်ကတော့ဒီနှစ်ရက်သုံးရက်ကျော်မှသူ့ရဲ့လက္ခဏာတွေကသက်သာသွားပါလေ။အကျော်သေးပါရင်စားတော့မဝင်ဘူးဆိုလဲ ကြောဆေးရေသွန်းတာပေါ့နော်ဒါမျိုးတွေလောက်တာရှိပါ
ဟုတ်ကဲ့ဆရာဗိုင်းရပること့စ်ဖြစ်တဲ့အတွက်အဓိကတော့ကိုယ်ခံအားနယ်ပဲအဓိကကုရတာပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့ဒီတော့ဆရာရေဒီကာကွယ်နယ်နဲ့အနေထားဆိုရင်ခုနကဒီချင်းကြားချင်းပုံကြိုက်တာဆိုတော့လေ
ဟုတ်ကဲ့
ဘလို့ကာကွယ်နိုင်တဲ့အနေထ
ားကာကွယ်မှုကဘာလဲဆိုတော့သွေးလွန်တကွေးကာကွယ်မှုနဲ့အတူတူပဲဒါလို့ဆိုကြိုက်တဲ့ချင်းကလည်းသွေးလွန်တကွေးဗိုင်းရပ်စ်ကိုတည်ဆောင်နေချင်းနေတယ်အဲကျွန်တော်တို့ကာလိုက်သွေးလွန်တကွေးပါကလုတ်တဲ့ကာဝယ်မှုပေါ်မှာဆိုတော့ခုံးတုံခတ်စစ်ပေါ့နော်တောင်းထောင်လဲဖွံ့ဖြိုးရှင်းမှုအဲ့ဒါကြီးလုံလိုက်လို့ရှိရင်ဒါကဟိုချင်းမကြိုက်ဘူးဆိုလို့ရှိရင်တက်တာပါတော့ပေါ့နော်အဲ့လိုမျိုးပ
ါဟုတ်ကဲ့ဆရာ
ကာဝယ်သေးတယ်ပါလဲဖြစ်ပါဟု
တ်ကဲ့နောက်တစ်ခုကဒီချင်းအကြိုက်ခံရတာနည်းအောင်လို့ဦးနောက်ပိုင်းမှာဒီချင်းစေ
းဒါပေါ့
ကိုယ်ပမာဖြန့်တာလူတာပေါ့ဆရာနော
်ချင်းအကြိုက်မခံရအောင်နေဖို့ပေါ့ဥမာနေလဲပတ်ဒီမှာကလေးတွေပါဆိုရင်အင်းကြီးချစ်လက်ချစ်ဘောင်းမရှိဘူးအဲ့ကျဆိုရှင်အောင်နဲ့အိတ်ပေါ့နော်ဒီလိုရှင်ဒီရှင်မကြိုက်တဲ့လိန်ကြီးလေးပေါ့နော်ဥမာဆိုရင်အော်တိုမတ်ဆိုပါလို့ရှိပါအဲ့လိုလိန်တာစတဲ့လှုပ်ရှားတဲ့တော့ဒီယောဂကိုကာဝယ်နိုင်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမကြီးခန္ဓာကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့နေဇတ်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ပေါင်းမြို့နယ်တဲဖြူကုန်းကျေးရွာကမလတ်တောင်ပြိုကျမှုကြောင့်65ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်မြန်မာစစ်တပ်ကနေတောလာခွင်ပိတ်ထားတဲ့အတွက်မင်းပြားမျိုးနဲ့ဖုံသာချောင်းတလျှောက်ကကြေးရွာတွေစာဝတ်နေရေးအခက်အခဲတွေ့နေတယ်ဆိုတာနဲ့တမရော်ကနေအပြည့်ရက်ပေးဖို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာမှာမလတ်တောင်မြေပြိုကျမှုကြောင့်တေဆုံးသူရုပ်အလောင်း65ဦးရှာဖွေတွေ့ရှိခဲ့ပြီးဆေးရုံတက်လွန်နာ29ဦးရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဩဂုတ်လ9ရက်နေ့နဲ့အစောပိုင်းမှာမြေပြိုကျခဲ့ပြီးနေအိမ်အပါအဝင်မော်တော်ယာဉ်73စီးပျက်စီးခဲ့တယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်။ဒရုန်းစက်နဲ့လေ့လာတွေ့ရှိချက်အရနောက်ထပ်အကြောင်းတွေတွေ့ရှိထားပြီးမိုးကြီးရင်တော့ထပ်မံပြိုကျနိုင်တယ်လို့ပေါင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မိကွန်ချန်းကလည်းပြောပါတယ်။မွန်ပြည်နယ်အတွင်းမိုးရွာသွန်းမှုတောင်ကျရေးစီးဆင်းမှုမြင့်ရင်မြင့်တက်မှုတို့ကြောင့်အစိုးရအဆုံးရေးကြီးမှုဖြစ်ပွားခဲ့ပြီးကိုမြို့နယ်မှာရေးပိဒုက္ခခံနေရပါတယ်
။မြန်မာစစ်တပ်ကတွာလာခွေပိတ်ပင်ထားတဲ့အတွက်မင်းပြမြို့နယ်စေတရလက်ခုပ်ဇလူချောင်းစီတီယံပါဝင်ဘုံနာချောင်းလျှောက်ကကျေးရွာများပြားမှာစားဝတ်နေရေးပြင်ကျမရေးသွက်ပါခက်ကြုံနေရပါတယ်။ဩဂုတ်လ၄ရက်နေ့ကစပြီးတော့လက်ခုပ်ကျေးရွာမှာအထိုင်ချထားတဲ့စစ်တပ်ကအခုလိုပိတ်ပင်ထားတာဖြစ်ပြီးကျမရေးမကောင်းတဲ့သူကလည်းမင်းပြားကိုစိတ်ကူးသွားဖို့ခွင့်မပြုတဲ့အတွက်ဘုံနာချောင်းအထက်ပိုင်းမှာရှိတဲ့ကျေးရွာပေါင်း၁၅၀၀ခန့်ကရွာသားတွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်။ဩဂုတ်လ9ရက်နေ့ကလည်းမင်းပြားမြို့နယ်အမှတ်တပ်ပြည်နယ်လှုပ်တော်ကူးစက်လက်ဦးလှသိန်းအောင်နဲ့တန်ငါတော်တို့ကနေအဲ့ဒီရွာကဒေသခံတွေရဲ့အခက်အခဲကိုလေ့လာဖို့တွားရောက်ခဲ့ပေမဲ့လည်းလက်ခုပ်ကျေးရွာရောက်မှာစစ်တပ်ကနေတွာလာခွင့်မပြုတဲ့အတွက်ပြန်လှည့်လာခဲ့ကြရပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့ဒီဘောမြို့နယ်ထက်မှာကျွဲနွားတွေတင်ဆောင်လာတဲ့ကားတွေဆက်တိုက်ပစ်ခတ်ခံနေရပါတယ်။ဩဂုတ်လ12ရက်နဲ့13ရက်နေ့မှာဒီဘောမြို့နယ်အတွင်းဆမ်လောင်းနဲ့ဥမှုရွာကြားမှာတစည်းနဲ့ကြောက်မဲမြို့နယ်ခုံမုံအုပ်စုနားမှာတစည်းကျွဲနွားတင်ကားတွေပစ်ခတ်ခံရပြီးကားနှစ်စီးလုံးမှာရင်နောက်လိုက်၂ယောက်သေးရင်မောင်း၂ယောက်ကဒဏ်ရာအပြင်းထန်ရရှိခဲ့ကြပါတယ်။နွားတွေကိုမြန်မာနိုင်ငံအလဲပိုင်းကနေတင်ဆောင်လာတာဖြစ်ကြောင်းတရုတ်ပြည်ကိုရောင်းချဖို့တရားဝင်လိုင်စင်ရထားတဲ့ကုမ္ပဏီကားတွေဖြစ်ကြောင်ကားသမားတွေကပြောပါတယ်အခု2019ခုနှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းမှာနွားကားတွေ၄ကြိမ်ထပ်မံပစ်ခတ်ခံရပြီဖြစ်ကြောင်ပစ်ခတ်မှုကြောင့်လူ၄ဦးသေဆုံးပြီး၅ဦးဒဏ်ရာရရှိခဲ့ကြောင်းရဲမတန်းအရာသိရပါတယ
်ချင်းမြင့်နယ်တောင်ပိုင်းဘလက်ဝါမြို့နယ်မှာလက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်ပြီးအဆအနပြောက်ဆုံးသွားတဲ့ရွာသားတွေပုံများလာတယ်လို့ချင်းလူခွေးရေးဖွဲ့ CHRO ကပြောပါတယ်ဘလဝမြို့နယ်လန်ကဒူတရာဆောက်လို့ရေးအတွက်ကြောက်ဆုတ်လုပ်ငန်းခွင်လုပ်သမားတွေကိုဆိုင်ကယ်နဲ့အကြိုပုတ်ကယ်တီလုပ်နေတဲ့ပေါင်ဝရွာသား၄ဦးဟာလည်း စူလိုင်လ16ရက်နေ့ကလုပ်ငန်းခွင်ကနေအပြန်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပျောက်ဆုံးနေတယ်လို့ CHRO ကနေဩဂုတ်လ12ရက်နေ့မှာထုတ်ပြန်ထားပါတယ်အဲ့ဒီရွာသားတွေကိုပယ်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာတိတိကျကျမသိရသေးပါဘူး။ဒါ့အပြင်ပလဝါမြို့နယ်တန်တောင်ကျေးရွာသားနှူးကလည်းပြီးခဲ့တဲ့ဇွန်လ14ရက်နေ့နဲ့ဩဂုတ်လ9ရက်နေ့ကရခိုင်ပြည်နယ်ဘက်ကိုဈေးဝယ်သွားပြီးအပြန်လမ်းမှာပျောက်ဆုံးခဲ့ပြီးအခုချိန်ထိသတင်းမရသေးဘူးလို့ချင်းလူခွေရေးဖွဲ့ဒါရိုက်တာကိုတေးရာကပြောပါရယ်
။ဩဂုတ်လ12ရက်နေ့မှာကြာရောက်တဲ့69နှစ်မြောက်ကရင်အာဇာနည်နေ့နဲ့ပတ်သက်ပြီးတချို့တိုင်းဒေသကြီးတွေမှာတက်ဆိုင်ရန်အာဏာပိုင်တွေကအာဇာနည်နေ့ကောင်းစဉ်နဲ့မကျင်းပဖို့တားမြစ်ပိတ်ပင်မှုတွေရှိပေမဲ့လည်းအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့သိရပါဗျ။ကရင်အာဇာနည်နေ့ကျင်းပခြင်းနဲ့ပတ်သက်ပြီးခွင့်မပြုတာဟာအမျိုးသားရေးဖိနှိပ်မှုတစ်ခုဖြစ်ပြီးတိုင်းနာစည်းလုံးညီညွတ်မှုနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းစေမှုကိုထိခိုက်စေမဲ့ရည်ရွယ်ချက်မပါတဲ့အတွက်အာဏာပိုင်တွေအနေနဲ့နားလည်ပေးသင့်တယ်လို့ KNU ဗဟိုအမြဲကော်မတီဝင်ဘဒုမန်းငိမ့်မောင်ကဆိုပါတယ်ဒီအကြောင်းတည်င်းလှွာမှာဆက်လက်နားဆင်ကြရမှာပါ
ကချင်းပြည်နယ်ဖားကဒေသမှာတဘာဝတယံစာရသူ့ဖော်ရေးလုပ်ငန်းစီးပွားရေးလုပ်ငန်းတွေနဲ့ဒေသအဖွဲ့အစည်းစီမံကိန်းတွေကိုလှုပ်ဆောင်မယ်ဆိုရင်ဒေသခံဌာနတိုင်းသားတွေကိုကြိုတင်ညှိနှိုင်းတိုင်ပိုင်ပြီးမှလှုပ်ဆောင်ကြဖို့ဖားကဒေသခံတွေကအစိုးရကိုတောင်းဆိုလိုက်ပါတယ်ဩဂုတ်လ9ရက်နေ့ကကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာဌာနတိုင်းသားများ၏အခမ်းအနားမှာတောင်းဆိုခဲ့တာပါဒေသအတွင်းလှုပ်ဆောင်နေတဲ့လုပ်ငန်းတွေကြောင့်ဌာနတိုင်းသားတွေဆုံချုံနေတဲ့မှုများစွာရှိနေတဲ့အတွက်အခုလိုတောင်းဆိုရတယ်လို့ဖကချီဆိုင်ဥရုဌာနတိုင်းသားများဖွဲ့ကဦးလမော်လက်တောင်ကပြောပါတယ်ဖကဒေသတွင်းထောင်နဲ့ချီတဲ့ကုမ္ပဏီတွေကနေစက်ရန်နေရာကြီးတွေတုံ့ပြုပြီးတော့ကြောက်စင်းအလွန်ကျွံသူ့ဖို့နေခြင်းကြောင့်ရေကြီးရေရှမ်းမှုမြေပြူမှုစတဲ့တဘာဝဘေးအန္တရာယ်ဆူကျိုးတွေကိုနှစ်စဉ်ကြုံတွေ့ခံစားနေရတယ်လို့ဖကဒေသခံတွေကပြောပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါနှစ်ဖက်တွဲဆုံဆွေးနွေးနိုင်ရန်ညှိနှိုင်းနေတဲ့ကာလအတွင်းထိုးစစ်ဆင်တိုက်ခိုက်နေမှုတွေကိုတက်မတော်အနေနဲ့ရပ်တန့်ပေးဖို့ဩဂတ်လ12ရက်နေ့မှာမြောက်ပိုင်းမဟာမိတ်အဖွဲ့3ဖွဲ့ကနေထုတ်ပြန်တောင်းဆိုခဲ့ပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုနိုင်ကိုဟင်ကနေတင်ဆက်ပြီးသွားမှာပါ
တိုက်ပွဲဖြစ်ပွားနေမှုကြောင့်တွဲဆုံဆွေးနွေးရေးမှာအဟန့်သာဖြစ်နေတဲ့အတွက်တမရောကသိုးစစ်တွေရပ်တန့်ဖို့တောင်းဆိုခဲ့ကြောင်းဒီအန်အယ်လီတမ်းမလောင်တပ်ဖွဲ့တရင်နဲ့ပြန်ကြားရေးတာဝန်ခံဘူမှုစာအိုက်ကျော်ကပြောပါတယ
်ဒီဒေတာရောသူတို့ဖြစ်ကျွန်တော်ဒေတာရောကိုကန်ဒေတာရောအဲ့မသူစစ်တွေပြုလုပ်လာတယ်အဲ့မသူစစ်တွေပြုလုပ်တဲ့အတွက်တပ်ဖွဲ့တွေကမလူပြီးဟိုကမလွှဲမရှောင်တာသူကဖြစ်နေမှာအဲ့ကြောင့်ဒီတပ်ဖွဲ့ကသူစစ်ကြောင့်ဒီတွဲဆုံဆွေးနွေးမှုလည်းတစ်ဖက်နဲ့တစ်ဖက်နောက်နေကြံကြမှုတွေဖြစ်နေတဲ့ယုံကြည်မှုတွေချော့ချစေနိုင်တယ်ဘောနောအကြမ်းတမ်းပေကသူစီတွေကမပြုလို့ဘူးကျွန်တော်ကတောင်းဆိုတာပေါ့
မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့တမ်းပလမျိုးရလူမျိုးရေးတတ်မတော် TNL ရခိုင်တတ်တော် AA မြန်မာမျိုးရများဒီမိုကရတစ်တပ်ပေါင်းစုတတ်မတော် MNDAA ကိုကဖွဲ့တို့ကနေထုတ်ပြန်တောင်းဆိုလိုက်တာပါမြောက်ပိုင်းဖွဲ့တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးရေးကိစ္စမှာလည်းတွေ့ဆုံမဲ့နေရာခက်ခဲကြအခုချိန်ထိမတွေ့ဆုံနိုင်သေးဘူးလို့ဘူမှုတိုင်ကျော်ကပြောပါတယ
်သူတို့ကပြည်တွင်းအတွင်းထဲမှာသူကတွေ့ဆုံဆွေးနွေးပြုလုပ်လို့လေကျွန်တော်ကတော့ဒီဒီရုပ်ဒီမဟုတ်ရင်ဆက်ရတဲ့ခုခုပေါ့ဒီကျွန်တော်တို့သွားဖို့လုံခြုံမှုရှိတဲ့နေရာဆိုတာကျွန်တော်လူချင်းလဲဒီမှာဒီလိုကမဖြစ်နိုင်တဲ့နေရာအတိုင်းပဲဆက်ပြီးမှနေရာပြီးတယ်အဲဒီမှာဒီဆွေးနွေးမှုကတော်တော်လေးအခက်အခဲရှိနေတယ
်သိဆုံဆွေးနွေးကိစ္စဟာရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့စစ်မြေပြင်ပုံမူကျေပြန့်လာတာနဲ့လဲတတ်ဆိုင်တယ်လို့တိုင်းတားရေးလေလာသုံးသပ်သူဥမောင်မောင်စိုးကအခုလိုသုံးသပ်ပါတယ
်တကယ်တော့အချိန်နည်းနေရာတွေဆိုင်ရင်တော့သဘောထားတွေကပို့ပြီးတော့ခက်ခဲတယ်နဲ့တူပါတယ်အဓိကအခုညဝိုင်းမှာလေးဝင်းနဲ့တွေ့ဆိုရင်မှာကျွန်တော်တို့အခက်ခဲအဓိကရခိုင်စစ်မျက်နှာအဓိကပြဿနာပါပဲအဲ့တော့ရခိုင်ပြည်နယ်ထဲမှာအေအေတပ်ဖွဲ့ရောက်နေတာကိုလက်မခံနိုင်ဘူးဆိုလို့ရှိရင်ဒီစစ်နေဘွဲကဖြစ်ရှင်းမှုတော့ခက်ပါတယ်
တမရောကစပယ်သပြည့်ရထားတဲ့စစ်တိုင်းငါးတိုင်းထဲမှာပါဝင်တဲ့အရှိမြောက်ပိုင်းတိုင်းနယ်မြေထဲမှာလည်းတိုက်ပွဲပြန်လည်ဖြစ်ပွားလာနေပါတယ်။ပြီးခဲ့တဲ့ဧပြီလ30ရက်နေ့ကမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတွေ့ဆုံခဲ့ကြပြီးနောက်ဆက်တွေ့ဆုံဆွေးနွေးဖို့သဘောတူညီခဲ့ကြပြီးမဲ့တွေ့ဆုံမဲ့နေရာညှိနှိုင်းမှုအစီအမံပြေတာကြောင့်ဒီနေ့ချိန်ထိမတွေ့ဆုံနိုင်သေးတာဖြစ်ပါတယ်ခင်ဗျာ။
ဆက်ပြီးတော့69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားမှာဒေသခံအာဏာပိုင်တွေကနေအာဇာနည်ဆိုတဲ့အသုံးလုံးမသုံးဆွဲဖို့တားမြစ်ခဲ့ပေမဲ့ရန်ကုန်ပါဝင်နယ်မြို့တချို့မှာကရင်အာဇာနည်နေ့ကိုကျင်းပခဲ့ကြပါတယ်။တိုင်းသားတွေကမိမိတို့သတ်မှတ်ထားတဲ့အာဇာနည်ခေါင်းဆောင်တွေကိုအာဏာပိုင်တွေကနေအခုလိုမျိုးကန့်သက်လာတဲ့အပေါ်ကရင်အမျိုးသားတွေကဘလို့အမြင်ရှိနေကြပါသလဲ။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
ဒီနှစ်ကဏ္ဍတွေမှာကရင်အာဇာနည်သုံးနှုန်းမသုံးဆွဲဖို့အာဏာပိုင်တွေတားမြစ်လာတာဟာ
မဟာဗမာလူမျိုးကြီးဝါဒကိုကြည်တုံးချင်တဲ့အနေထားလားဆိုတာမေကွန်ထုတ်เสียဖြစ်လာပြီလို့အခါနာဥဆောင်ချင်းပါသူနောက်အောင်လှကပြောပါတယ
်ကျမတို့ကရင်အာဇာနည်ကိုမရှိစေချင်တာလားဒါကမဟာဗမာလူမျိုးကြီးဝါဒကိုကြည်တုံးချင်တဲ့ဝင်ကြီးချုပ်တွေကြောင့်လားဆိုကျမတို့မေကွန်ထုတ်เสียဖြစ်လာပြီကရင်အာဇာနည်ကိုဖြုတ်ပြအောင်ပြောတယ်ကျမအမတန်စိတ်မကောင်းပါဘူးဘာကြောင့်လဲကျမတို့2010မှာတက်လာတဲ့ဥသိမ်းစင်ဆိုတာလက်ထက်မှာအဲ့ဒီအချိန်တော့ကဆိုလို့ရှိရင်ကျမတို့ပြင်ရတယ်လုပ်ခဲ့တယ်မမအတံကြောင်အေးစစ်စစ်ပြီးခဲ့တယ်2015ကျမတို့လုပ်ခဲ့တဲ့အတံကြောင်16လည်းမကြသေးပါဘူး19လည်းမကြသေးပါဘူး18ကျတော့မှကျမတန်ကြလာအဲ့တော့ကျမတို့မှာဘာကြောင့်ဒီလိုဖြစ်တယ်လဲအဖြေရှာရမယ်
ကရင်မျိုးသားစီယုံ KNU နေနဲ့တိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA တက်မှတ်ရေးထူပြီးနောက်ပိုင်းမှာကရင်တိုင်းရင်းသားတွေအများဆုံးနေထိုင်ကြတဲ့မြို့ကြီးတွေမှာကရင်အာဇာနည်နေအခမ်းအနားတွေကိုအစဉ်ပြေချုံးမွေစွာနှစ်စဉ်ကျင်းပခဲ့ပေမဲ့လည်းမနစ်ကစပြီးတော့အခမ်းအနားချုပ်ကိုဒေသခံအာဏာပိုင်တွေတားမြစ်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်တိုင်းရင်းသားတွေအနေနဲ့သူတို့တတ်မှတ်တဲ့မျိုးသားကောင်းဆောင်တွေနဲ့ပတ်သက်တာကိုလွတ်လွတ်လပ်လပ်မကျင်းပရဘူးဆိုရင်နိုင်ငံအနေနဲ့ဖွဲ့တဲ့ပြည်ထောင်စုကိုတကယ်ပဲသွားချင်တာလားဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့အခမ်းအနားကျင်းပရေးကော်မတီဝင်တဦးဖြစ်တဲ့စောထွန်းထွန်းကအခုလိုပဲပြောပါတယ
်သူတို့ရဲ့တတ်မှတ်တဲ့အမျိုးသားကောင်းဆောင်တွေကိုလွတ်လွတ်လပ်လပ်မကျင်းပရဘူးဆိုရင်ဒီနိုင်ငံရှေ့ဆက်သွားချင်တာပါလေပေါ့တကယ်ကိုဖက်ဒရယ်ဒီမိုကရေစီကိုသွားချင်တာလားဖက်ဒရယ်ပြည်ထောင်စုကိုသွားချင်တာလားအမှမဟုတ်ဟိုဒီမိုကရေစီအာဏာရှင်စနစ်ပုံစံမျိုးနဲ့သွားချင်တာလားဆိုရင်ဘွေရတော့အများကြီးကျွန်တော်တွေ့ရပါတယ
်အခါနာတက်ရောက်လာတဲ့ကရင်မျိုးသားစောချစ်တက်ထုံကတော့မတူကွဲပြားခြားနားတဲ့နိုင်ငံမှာတယောက်နဲ့တယောက်အတိမတ်ပြုတ်ပြီးလေးစားမှုရှိဖို့လိုအပ်တယ်လို့လည်းပြောပါတယ
်မတူကွဲပြားခြားနားတဲ့နိုင်ငံတွေမှာသမိုင်းကြောင်းရလဲဇနကိုင်တပ်ဖွဲ့တွေဖြစ်လာ180ရောကြားတယ်စိတ်ဝမ်းကွဲမှုတွေအထက်ထက်အထက်ထက်ထက်ထက်ဖြစ်တယ်ဘာလဲဆိုတော့ဒါကတယောက်နဲ့တယောက်နဲ့အတိမတ်မပြုတ်ဘူးဟိုလေးစားမှုမရှိဘူးတယောက်နဲ့တယောက်နဲ့အတိမတ်ပြုတ်လို့ပါတယ်ကျွန်တော်တို့နောက်တယောက်တယောက်နဲ့လေးစားမှုလို့ပါတယ
်ကရင်မျိုးသားကောင်းဆောင်စောပတ်ဦးကြီးဘိုးချုပ်ဆိုင်ကင်နဲ့တပ်ဖွဲ့ဝင်တွေကရင်ပြည်နယ်ကွက်ကရိတ်မြို့နယ်ထုတ်ကော်ကိုရွာမှာတော်လိုင်းရေးတောင်ဝန်ထမ်းဆောင်ရင်1950ခုနှစ်ဩဂတ်စ်လ12ရက်မှာကြာဆုံးသွားရတဲ့နေ့ကိုအစွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်သတ်မှတ်ကျင်းပလာတာဖြစ်ပါတယ်။ကရင်အာဇာနည်နေ့အခမ်းအနားကို KNU ထိန်းချုပ်နေမြေတွေမှာတာမကပဲကရင်ငြိမ်းချမ်းရေးကောင်စီဌာနချုပ်ထုတ်ကော်ကိုအေယာဝတီတိုင်းနဲ့ကရင်ပြည်နယ်တွေမှာလည်းကျင်းပခဲ့ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်မင်းနယ်ပေါင်မြို့နယ်တဲဖြူကုန်းကြီးရွာတောင်ပြိုကျမှုကြောင့်65ဦးသေဆုံးပြီး29ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြန်မာစစ်တပ်ကနေတွာလာခွင့်ပိတ်ပင်ထားတဲ့အတွက်မြင်းပြားမြို့နယ်ဖုံသားချောင်းတလျှောက်ကကြီးရွာအများအပြားမှာစစ်ဝတ်နေရေးနဲ့ကျန်းမာရေးအတွက်အခက်ကြုံတွေ့နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာအစီအစဉ်နားဆင်ခဲ့ကြတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကွန်မတီ၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ပြန်လည်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေမနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမမသစင်အောင်ပြောပြပေးပါဦးမယ်ရှင
်။ American Democrat လွှတ်တော်မှ2ဦးဖြစ်တဲ့ Ilhan Omar နဲ့ Rashida Tlaib တို့ကို Israel ကမနေ့ကပြည်ဝင်ခွင့်ပေးလိုက်ပါတယ်။သူတို့2ဦးဟာ Israel နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့သလို Palestine ပေါ်ထားတဲ့သူတို့ရဲ့သဘောထားတွေကြောင့်အခုလိုတားမြစ်လိုက်တာလို့ဆိုပါတယ်။ Israel ကအခုလိုဝင်ခွင့်ပေးလိုက်တာဟာ American လွှတ်တော်အဖွဲ့ဝင်တို့ထမ်းဆောင်ရမယ့်တာဝန်တွေကိုတားမြစ်လိုက်တာဖြစ်တယ်လို့ Omar ကပြောပါတယ်။ဟောင်ကောင်မှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေပြည်လည်ဖို့အရေးတရုတ်သမ္မတရှီချင်ဖင်းအနေနဲ့ဆန္ဒပြလူငယ်တွေကိုကိုယ်တိုင်ကိုကျတွေ့တင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့က Twitter ကနေတိုက်တွန်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့ကိုယ်တိုင်ကိုကျတွေ့ဆုံဆွေးနွေးမယ်ဆိုရင်ဟောင်ကောင်အရေးဟာပျော်စရာအဆုံးသတ်ဖြစ်မယ်ဆိုတာတန်တရားမရှိကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ထောက်လှမ်ရေးအကြီးအကဲနေရာပြန်လည်ခန့်အပ်ဖို့စီစဉ်နေတဲ့အချိန်မှာထိတ်တန့်ထောက်လှမ်ရေးအရာရှိကြီးနှစ်ဦးကတော့နောက်နှစ်ရက်အကြာမှာရာထူးကဆွန့်ခွာမှာဖြစ်ပါတယ်။တရုတ်နယ်ဖြစ်နေတဲ့တင်းမာမှုဟောင်ကောင်ဆန္ဒပြပွဲတို့အချိန်မြင့်လာပြီးတဲ့နောက်ပါရှန်ပင်လယ်ကွင်းနဲ့ကိုရီးယားကျွန်းဆွယ်စတဲ့နေရာတွေမှာပြဿနာတွေကြီးထွားလာပွဲရှိနေတဲ့အချိန်မှာအမေရိကန်မျိုးသားထောက်လှမ်ရေးညွှန်ကြားမှုဒန်ကုတ်နဲ့လက်ထောက်ဆူးဂေါ်ဒန်တို့နှုတ်ထွက်ဖို့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားတဲ့ရိုဟင်ဂျာတွေကထောင်ထဲချီတဲ့လူတွေကိုရှေ့သတင်းဘက်ကဆက်ပြီးတော့ပြန်လည်လက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနောက်ထပ်တဖန်သဘောတူလိုက်ကြပါတယ်။ဒုက္ခသည်2,000ကျော်ရဲ့အမည်စင်းကိုစီစစ်အတီးပြုတ်ပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုမကြသေးခင်ကပေးပို့ခဲ့ပြီး3,540ကျော်သာအတီးပြုတ်နိုင်တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။
တာကြနေမနေခင်ထိတ်တန်းရောက်နေတဲ့တရင်အချင်းချက်ကိုမမျှသစင်အောင်ပြောပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line to meter 19.1925တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။ VOE သောတာရှင်များတို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.